င်းချမ်းကြီးစစ်သက်ဆင်းရဲတဲ့အခါမှာအခြေခံစစ်ပွားရေးပြဿနာကိုပါဖြေရှင်းမှတာရရှိခံမဲ့ငင်းချမ်းကြီးကိုရရှိတယ်လို့ယူဆသူတွေရှိပါတယ်။တရားရုံးကချင်းလွတ်မြောက်ရေးအဖွဲ့နဲ့ဗမာစစ်အစိုးရ1994မှာအပြည့်အခတ်ရပ်ဆဲခဲ့ပြီးမယ်18နှစ်ကြာတဲ့အခါမှာပြန်လည်တိုက်ခိုက်နေကြပါတယ်။ဒါလို့ဖြစ်ရတာဟာစစ်ပွားရေးအခြေခံပြဿနာကိုမဖြေရှင်းနိုင်လို့ပဲလို့ယူဆကြပါတယ်။အပြည့်အခရောက်တဲ့ချိန်မှာလူတို့ကအကျိုးခံစားရပြီးကချင်လူတို့ကတော့ဆင်းရဲမွဲတည်နေတုန်းဖြစ်ပါတယ်။ဒါကြောင့်ငြိမ်းချမ်းရေးဆွေးနွေးပွဲမှာစီးပွားရေးကိစ္စကိုကဲတွင်းဆွေးနွေးဖို့လိုကြောင်း IGC Con International Group Center ကလွန်ခဲ့တဲ့ဇွန်လကစာရန်စာအုပ်ထုတ်ဝေထားပါတယ်။ IGC သူတေတီပေါ်မီနိုလက်တီနဲ့နန်းစံဒီတို့ရေးသားပြုစုတဲ့စာရန်ပါပဲ။ကချင်ဥပမာကိုကြည့်ရင်ငင်းချမ်းရေးဆွေးနွေးပွဲမှာစီးပွားရေးဆိုင်ရာသဘောတူညီချက်တွေရယူဖို့လိုတာထင်ရှားပါတယ်။တိုင်းပြည်နယ်အစိုးရတွေကိုနိုင်ငံရေးစီးပွားရေးလုပ်ပိုင်ခွင့်ပိုပေးဖို့လိုကြောင်းတင်ပြထားပါတယ်။အခုဆိုရင်ဗမာအစိုးရရဲ့အသုံးပြု10ရာခိုင်နှုန်းနီးပါးသာတိုင်းနယ်ပြည်နယ်တွေကရရှိပါတယ်။ဗဟိုချုပ်ကိုင်မှုအားကောင်းနေတဲ့နိုင်ငံရေးစနစ်ကိုကျင့်သုံးနေစေဖြစ်ပါတယ
်။အရသာတပိုင်းအစိုးရတက်လာတဲ့အခါမှာတိုင်းနယ်ပြည်နယ်နဲ့ကိုပိုင်အုပ်ချုပ်ရေးဒေသတွေကိုလုပ်ပိုင်ခွင့်ပေးတာမျိုးတွေရှိလာပေမဲ့ဗဟိုချုပ်ကန့်မှုအားကောင်းနေတော့မှာပဲဒေသန္တရအစိုးရဟာသူတို့ဒေသအကြောင်းသူတို့အသိဆုံးဖြစ်ပါတယ်2019မေလမှာကျင်းပတဲ့ငင်းငယ်ညီလာခံ27ရာစုပင်လုံမှာဖက်ဒရယ်စီးပွားရေးအခြေခံမူတွေကိုဆွေးနွေးခဲ့ကြပါတယ်စီးပွားရေးစီမံကိန်းချမှတ်အကောင့်ထဲဖွဲ့ရမှာဗဟိုတိုင်းပြည်နယ်နဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေညှိနှိုင်းရမယ်လို့ဆိုပါတယ်ဒီနေရာမှာဘယ်လုပ်ငန်းကိုဘယ်အဆင့်ကလုပ်တင်လဲဆိုတဲ့ပြဿနာကိုကင်တွယ်နိုင်ဖို့လိုပါတယ်။စီမံကိန်းကြီးတွေကိုကျွမ်းကျင်တဲ့အဆင့်မြင့်အစိုးရဌာနကကင်တွယ်တင်လဲလို့ဆိုပါတယ်။လိုအပ်တဲ့ဥပဒေစည်းမျဉ်းကိုအဆင့်မြင့်အစိုးရကသာကင်တွယ်နိုင်ပါတယ်
။မင်းတို့မူဆယ်ကလားဟာရှမ်းဒေသမှာရှိလို့လမ်းထိန်းသိမ်းရေးကိုရှမ်းပြည်နယ်အစိုးရကတာဝန်ယူရမယ်လို့မပြောနိုင်ပါဘူး။ဒီကန်းကဝင်လာတဲ့တရုတ်ကုန်ပစ္စည်းတွေတကြီးလုံးမှပြန့်ဝေနေတာမို့လမ်းထိန်းသိမ်းရေးကိုဗဟိုအစိုးရတာဝန်ယူတာပိုပြီးသိရောက်မှုရှိပါလေ။တပြီးတော့အတွက်သုံးတဲ့လမ်းကိုရှမ်းပြည်နယ်အစိုးရတစ်ခုကြီးကိုထိန်းသိမ်းရေးတာဝန်ပေးတာဟာသဘောဝမကျဘူးလို့ဆိုပါတယ်။တန်လွင်ကျင်းနဲ့ပတ်သက်တဲ့ကိစ္စကိုရှမ်းပြည်နယ်အစိုးရတစ်ခုကြီးကတော့လုံပိုင်ခွင့်မပေးသင့်ပါဘူး။တန်လွင်မြစ်စီးဆင်းတဲ့ကြားကရင်နဲ့မွန်ပြည်နယ်ကအစိုးရတွေကလည်းမြစ်နဲ့ပတ်သက်တဲ့ကိစ္စတွေမှာပြောရေးဆွေးခွင့်ပေးဖို့လိုပါတယ်။ဒေသအမျိုးမျိုးမှနေထိုင်ရတဲ့နိုင်ငံသူနိုင်ငံသားတွေရဲ့အကျိုးစီးပွားကိုဆောင်ရွက်နိုင်အောင်ပြုမြင်လုပ်ဖို့လိုအပ်ပါတယ်
။တိုင်းနယ်ပြည်နယ်ကကြောင်းမြတ်တယံဇာတထုတ်ယူမှုမှာဗဟိုအစိုးရအာဏာပိုင်တွေလဝဲကြီးအုပ်အများထုတ်ကြတာကိုလူသိများပါတယ်။တိုင်းသားလက်နက်ကိုင်ကလည်းတယံဇာတကနေရန်ပုံငွေရှာကြပါတယ်။အဆိုအဆုံးကတော့ကချင်ပြည်နယ်ဖားကန်ဒေသကကြောင်စိမ့်နယ်မြေဖြစ်ပါတယ်။ထုတ်ယူတဲ့ကြောင်စိမ့်တံမိုးရဲ့ဆဲပုံတစ်ပုံဟာအစိုးရကကြေညာထားတာကိုကြည့်ရင်ကိုကျိုးစည်းဝါကိုအဓိကထားနေကြတာသိတာပါတယ်။ကြောင်စိမ့်ထုတ်ယူမှုကြောင့်သဘာဝပတ်ဝန်းကျင်ရောလူအဖွဲ့အစည်းရောပြည့်စည်ရပါတယ်။လွန်ခဲ့တဲ့အနှစ်30အတွင်းတယံသာတထုတ်ယူမှုတိုးပွားလာပေမဲ့ခေါင်းဆောင်ပိုင်းကအလွဲသုံးစားလုပ်မှုလဲတိုးပွားလာတဲ့အတွက်ဒေသခံပြည်သူလူထုအများစုဟာအကျိုးအမြတ်မခံစားကြရပဲရှိကြပါတယ်။
ကျေးဇူးနိုင်ငံတွေမှာတယံသာဝင်ဝင်ကိုပြည်မနဲ့ပြည်နယ်အစိုးရကနေ့တကြခွဲယူကြပါလေ။မြမပြည်မှာတော့ဗဟိုချုပ်ကိုက်မှုနဲ့လွဲသုံးစားလုပ်မှုဒဏ်ကိုခံနေရပါလေ။2019ငြိမ်းချမ်းရေးညီလာခံမှာတရားဇာတဝင်ငွေခွဲယူရေးကိုမဆွေးနွေးကြဘူးလို့ဆိုပါလေ။တရားဇာတဝင်ငွေကိုအလွဲသုံးစားမလုပ်နိုင်အောင်နိုင်ငံတော်ရန်ပုံငွေ Sovereign Fund တည်ထောင်ပြီးတိမ့်တိမ့်တာမျိုးလေမြမပြည်မှာမရှိသေးပါဘူး။ဒါပေမဲ့နိုင်ငံတော်ရန်ပုံငွေကိုအလွဲသုံးစားမလုပ်နိုင်အောင်ပြည်သားမြင်နာမှုတာဝန်ယူမှုနဲ့ကြွားကျင်မှုရှိဖို့လိုပါတယ်။အပြည့်ရအုပ်စုတွေကမူရစ်ဆေးကုံတွင်မှုပြဿနာကိုလည်းငြိမ်းချမ်းရေးညီလာခံမှာထည့်သွင်းဆွေးနွေးဖို့လိုအပ်ပါတယ်တဲ့။လောလောဆယ်မှာနိုင်ငံရေးလုံခြုံရေးမြေတရားဇာတစီးပွားရေးနဲ့လူမှုရေးကိစ္စတွေကိုဆွေးနွေးကြပြီးမယ်မရှင်းမလင်းဖြစ်နေတာကများတယ်လို့ဆိုပါတယ်။မြမပြည်ဟာလူမျိုးစုံနေတိုင်းနဲ့ဒေသဖြစ်လို့ဒေသန္တရအစိုးရအစ်စ်မှာလောက်ရမယ့်ကိစ္စတွေအများကြီးရှိနေပါသေး။ဒါကြောင့်အပြည့်အခရက်ဆဲသွားတဲ့ဒေသမှာညီညာရေးအရာတော်ကိုပြည်သူတွေခံစားနိုင်အောင်ဝိုင်းဝန်းကူညီပင်ကြောင်းသူတေတီပေါ်မီနိုလက်တီနဲ့ နန်းစံလီတို့ကသုံးသပ်ကြပါတယ်ခင်ဗျာ။